Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့တိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေအပြင်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
ရုရှားတွေကတော့ကျွန်တော်တို့ပြောရနေတော့ခဲ့တယ်ပေါ့ဗျာတကယ်တည်တာမရှိတော့ဒါပေမဲ့သူတို့ပြောတဲ့အရာတော့90ရာခိုင်နှုန်းရှိတယ်လို့ပြောတယ်ကျွန်တော်တော့သိတော့မယုံပါဘူးဘာဖြစ်လို့ဆိုတော့
သတင်းပေးပို့ချက်မှာကြားရမှာဖြစ်သလိုအမေရိကန်နဲ့ကနေဒါရောက်မြန်မာနိုင်ငံသားတွေရဲ့စနေနေ့မြန်မာနေဦးဒေါ်လာရေးလှုပ်ရှားမှုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာတို့အတန်နဲ့ဆက်သွယ်မင်းမြန်ကန်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေလည်းရှိနေဆဲဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ရွှေကူးနဲ့ကတားမြို့နယ်တွေမှာကချင်လက်နက်ကင် KIA နဲ့ဒေသခံ PDF တပ်တွေမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစနေနေ့ကလည်းကချင်ပြည်နယ်ရွှေကူမြို့နယ်အစံကမြို့လှအနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်
။မနေ့ပိုင်းကလေးကစလို့ကြားရတယ်ကျွန်တော်။နေ့နှစ်နာရီလောက်ကနေစပြီးမှ9နာရီလောက်ပြီးတော့ခပ်ပြင်းပြင်းလေးဖြစ်မှတစ်ချက်ငါးပါးတယ်။နားပြီးတော့နောက်9နာရီလောက်မှစပြီးမှတစ်ချက်တစ်ချက်အဲ့လိုဖြစ်တယ်လေပြောတာ။ညအောင်လည်းအဲ9နာရီလောက်ကနေအဲ9နာရီလောက်ကြားတယ်ပေါ့။လက်လက်ကြီးတယ်မျိုးပါရော။
ကတားဘက်မှာလဲစစ်ကောင်စီတပ်ဖက်ကတိုက်လေရင်တွေတုံးခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တယ်လို့လည်းပြောပါရတယ်။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ KIA ဘက်ကတိကျအတည်ပြုတာမရှိသေးတယ်လို့ထိခိုက်တိုက်ဆုံမှုအခြေအနေလည်းမသိရသေးပါဘူး။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကင်ပဋိပက္ခတွေပြင်းထန်လာနေတဲ့အပေါ်မှာစိုးရိမ်ကြောင်းနဲ့နိုင်ငံတကာအသိုင်းအဝိုင်းကနေအမြန်ဆုံးကူညီဖြည့်ရှင်းကြဖို့လေကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလင်းနဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်အန်ဒရူးစ်တို့ကမကြသေးခင်ကပဲတိုက်တွန်းထားကြပါတယ်
။မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ကြောင့်သေဆုံးသူ82ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာန website ကဖော်ပြပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းနေ့စဉ်သေဆုံးမှုနှုန်းမှာအများဆုံးဖြစ်ပါတယ်။24နာရီအတွင်းဓာတ်ခွဲနမူနာပေါင်း15,128 ခုစစ်ဆေးခဲ့တာမှာအတည်ပြုလူနာသည့် 4,389 ဦးထပ်မံတွေ့ရှိကြောင်းလည်းဖော်ပြပါဗျ။တနိုင်ငံလုံးအတိုင်းအတာအရကိုဗစ် -19 စစ်ဆေးအတည်ပြုလူနာ 38,952 ဦးရှိနေပြီးစနေနေ့အထိဆေးရုံစင်ကွင်ရသူက 34,409 ဦးရှိပြီလို့လည်းဖော်ပြပါဗျ။စနေနေ့အထိသေဆုံးသူစုစုပေါင်းက3,956ဦးဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာအရကိုဗစ် -19 စစ်ဆေးပြီးသူက3သန်းနီးပါးရှိပါတယ်။တစ်ချိန်တည်းမှာပဲမြန်မာနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့မှာမြန်မာနိုင်ငံသား4ယောက်ရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိရာကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကစနေနေ့မှသတင်းထုတ်ပါတယ
်။ကမ္ဘာတလွာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာ186သန်းကျော်ရှိနေပြီးသေဆုံးရသူက4သန်းကျော်ရှိတယ်လို့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့စနေနေ့စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကကူးစက်သူ 33.8 သန်းနဲ့အများဆုံးဖြစ်ပြီးသေဆုံးရသူက6သန်းကျော်နဲ့အများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးကကူးစက်ခံရသူ 30.8 သန်းရှိတဲ့အိန္ဒိယဖြစ်ပြီးအဲ့ဒီမှာသေဆုံးရသူစုစုပေါင်း4သန်းကျော်ပါတယ်။ဗီဇာပြောင်း COVID ပိုးသစ်တွေကအိန္ဒိယမှာပထမဆုံးတွေ့တဲ့ Delta မျိုးစင်ဟာကူးစက်ပြန့်နှံ့မှုတိတ်ပြင်းထန်ပြီးအမေရိကန်နိုင်ငံမစ်ဇူရီပြည်နယ်တွင်နောက်ထပ်ကူးစက်ခံသူအလုံးရဲ့83ရာခိုင်နှုန်းဟာဒီပိုးမျိုးသစ်ကူးစက်ခံရတာဖြစ်ကြောင်း Reuters သတင်းမှာဖော်ပြပါတယ်။ COVID တတိယလှိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံမှာတော့ COVID ရောဂါကူးစက်မှုတိုးလာနေတာကြောင့်ဘန်ကောက်မြို့တော်နဲ့အနီးအနားဒေသ6ခုမှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကန်လွန်မှာစနေနေ့ကပြင်းအား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောဆိုထားပါတယ်။ဆူနာမီသတိပေးချက်မထုတ်ပြန်ခဲ့သလိုအပြည့်အစည်းနဲ့ပတ်သက်ပြီးလည်းမသိရသေးပါဘူး။ဆူလာဝေစီမြောက်ပိုင်းကမာနာဒိုမြို့အရှိမြောက်ဖက်မိုင်160လောက်အကွာမြေအောက်အနက်42မိုင်လောက်မှာဗဟိုပြုပြီးအင်အားပြင်းငလျင်လှုပ်ခတ်ခဲ့တာပါ။ပစိဖိတ်သမုဒ္ဒရာရဲ့ငလျင်ကျောပေါ်မှာရှိတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မကြာခဏဆိုသလိုပဲငလျင်တန်းတင့်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတင်းဆူလာဝေစီမှာပြင်းအား 6.2 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်လူတရာကျော်သေဆုံးပြီးပင်လယ်ကမ်းခြေမြို့မာမူးကျူးမှာအဆောက်အုံတချို့ပျက်စီးခဲ့ပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းတနင်္ဂနွေကိုဆက်လက်ကြေညာနေပါတယ်။ Haiti နိုင်ငံမှာသမရဂျူဗယ်မော်ရစ်လောက်တန်ခံရချိန်တုန်းကအသက်မသေးချင်တဲ့သမရကရောမာတင်မော်ရစ်ကသူ့ခင်မုန်းကိုလောက်တန်သူတွေဟာသူ့ခင်မုန်းရဲ့ Haiti နိုင်ငံအတွက်လှုပ်ဆောင်မှုတွေကိုဖျက်ဆီးပစ်ချန်သူတွေဖြစ်ကြောင်းဆွဆွဲပစ်တင်လိုက်ပါတယ်။သမရအလောက်တန်ခံရချိန်တုန်းကဒဏ်ရာရခဲ့ပြီးစိတ်ကူတမှုခံယူနေရတဲ့သမရကရောကသူဟာအခုတော့အချိန်နဲ့ပြန်ပြီးကောင်းနေပြီလို့စနေနေ့မှာပထမဆုံးအချိန်အတန်နဲ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
Vraiment que j'aime dans quatre coins pays, moi saluer nous. C'est Martin Moïse qui a parlé avec nous. Moi vivant, grâce mon Dieu. Moi vivant.
Haiti, Nanganda, Nigo, Monomarigo, Lili Sazan, nous sommes pas dans les. Péatrick et Jésus, j'en ai tout à temps de dire. A chinile, comme mon majan, Creole, pardon, et puis au Daraba. Tabi me, ne pas un sejo, tout de go, lettre, tape, wingere, tout came on, son banquier, lettre. Tout au tatami riba, one ne, chigue, à j'en ai. သူခင်မုန်းရဲ့နိုင်ငံအတွက်လျှက်စက်တောက်သုံးရည်နဲ့လမ်းစီမံကိန်းတွေရွေးကောက်ပွဲကျင်းပပေးဖို့လှုပ်ဆောင်မှုတွေကြောင့်သူခင်မုန်းကိုကျေးဇူးတွေငှားပြီးလှုပ်ကြံတာဖြစ်ကြောင်းလည်းပြောပါတယ်။သူခင်မုန်းကိုလှုပ်ကြံတဲ့ကျေးဇူးလူသက်သမားတွေဟာအခုအဖမ်းခံနေရပြီဖြစ်ပေမဲ့တခြားကျေးဇူးတွေကသူခင်မုန်းရဲ့အတွေးခေါ်တွေအိမ်မက်တွေအကောင့်ထဲမပေါ်အောင်လှုပ်ချင်နေတာဖြစ်ကြောင်းလည်းပြောပါတယ်။လှုပ်ကြံမှုနဲ့ဆက်နွယ်ပြီးဟေဒီရဲတွေကလူဒဒါစင်ကျော်ကိုဖမ်းဆီးထားတာဖြစ်ပြီးအဲ့ဒီထဲကအများစုဟာကိုလံဘီယာစစ်သားဟောင်းတွေဖြစ်တယ်လို့ရဲကပြောပါတယ
်။အီရန်သေယူပို့ဆောင်ရေးဝန်ကြီးဌာန website စနေနေ့ကဖြုတ်ချခံခဲ့ရပြီးနိုင်ငံပိုင်ရုပ်သံကတော့ internet cyber တိုက်ခိုက်ခံရမှုကြောင့်လို့ပြောပါတယ်။နိုင်ငံပိုင်ယထာပို့ဆောင်ရေးကုမ္ပဏီ cyber တိုက်ခိုက်ခံခဲ့ရပြီးနောက်တနေ့မှာပဲပို့ဆောင်ရေးဝန်ကြီးဌာန website တိုက်ခိုက်ခံရတာဖြစ်ပါတယ်။လန်ဒတာနဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနဝန်တန်းတွေရဲ့ကွန်ပျူတာစနစ်တွေတိုက်ခတ်ခရပြီးနောက်ဝန်ကြီးဌာန website နဲ့ဆက်ဆက်တဲ့ website တွေပါပိတ်ကုန်တာလို့လည်းသတင်းမှာဖော်ပြပါတယ်။တိုက်ခိုက်မှုနောက်ကွယ်မှာဘယ်သူတွေပတ်သက်နေတယ်လဲဆိုတာကိုရောပြန်ပင်းငွေတောင်းခံမှုရှိမရှိဆိုတာကိုရောသတင်းကမပြောပါဘူး။ပြီးခဲ့တဲ့တောက်ကြနေထုံးကတော့ hacker တွေကဘူရာယုံကကြီးညာဘုတ်တွေမှာယထာကြံ့ကြာမှုသတိပေးချက်အတုတွေတင်ခဲ့တာကြောင့်ယထာပြေးဆွဲမှုမှာအနှောက်ယှက်ဖြစ်ခဲ့တယ်လို့အစိုးရနဲ့ပတ်သက်တဲ့သတင်းဌာနတွေကဖော်ပြပါဗျ
။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေထပ်ပြီးတွေ့လာနေရတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးကောင်းကောင်းမရနိုင်ပဲဖြစ်နေတာဟာကမ္ဘာစီးပွားရေးပြန်ပြီးနလန်းထူလာနိုင်ရေးကိုထိခိုက်စေနိုင်တယ်လို့ EU ဥရောပသမဂ္ဂနဲ့နိုင်ငံ19နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကစနေနေ့မှာပဲသတိပေးလိုက်ပါတယ်။ G20 ခေါင်းဆောင်တွေဟာကာယောဂါဆက်တင်ဖြစ်ပွားချိန်ကစပြီးပထမဆုံးချိန်လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကိုအီတလီနိုင်ငံဗင်နစ်မြို့မှာကျင်းပတာဖြစ်ပြီးနိုင်ငံဆောင်မှာဖြန့်ကျက်ထားတဲ့စီးပွားရေးလုပ်ငန်းတွေအခွန်တက်တာအောင်လုပ်နေမှုရပ်တန့်အောင်လုပ်ဖို့အတွက်အစည်းအဝေးမှာသဘောတူခဲ့ကြပါတယ်။ဒီလှုပ်ဆောင်မှုကနေကော်ပိုရေးရှင်းကြီးတွေအတွက်အခွန်ခနှုန်းအနည်းဆုံး15ရာခိုင်နှုန်းချဖို့အောက်တိုဘာမှာကျင်းပမယ့် G20 ထိပ်သီးအစည်းအဝေးမှာအပိသက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးဒါဟာ COVID-19 ကြောင့်ထိခိုက်မှုရှိနေတဲ့ဘဏ္ဍာငွေကြေးဒေါ်လာဘီလီယံနဲ့ချီးပြီးပြန်ဝင်လာနိုင်မှာလည်းဖြစ်ပါတယ်။ဧပြီလမှာကျင်းပခဲ့တဲ့ G20 အစည်းအဝေးတုန်းက ကိုဗစ်ကာဝယ်ဆင်းနဲ့စီးပွားရေးအထောက်အကူရန်ပုံငွေချထားရေးတွေအတွက်စတင်နိုင်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးကမ္ဘာစီးပွားရေးအခြေအနေတိုးတက်မှုရှိလာတယ်လို့ G20 အစည်းအဝေးနောက်ဆုံးကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့အခုကူးစက်မြန်ဗီဇပြောင်းကိုဗစ်ပိုးသစ် Delta ကြောင့်အခြေအနေဆိုးလာနိုင်တယ်လို့လည်းပြောပါတယ်
။အမေရိကန်ပြည်ရင်းစစ်ကာလကတောင်ပိုင်းခွဲထွက်ရေးတပ်တွေရဲ့ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ရုပ်ထုနဲ့တချိန်ကသူ့ရဲ့ညာလက်ယုံလို့ခေါ်ခဲ့သူဗိုလ်ချုပ်ကြီး Thomas Stonewall Jackson တို့ရဲ့ရုပ်တူတွေကိုစနေနေ့ကဖယ်ရှားလိုက်ပါပြီ။ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့လယ်ကပန်းခြံနှစ်ခုတွင်းကနေတောင်ပိုင်းခွဲထွက်ရေးဗိုလ်ချုပ်ကြီးနှစ်ဦးရဲ့ရုပ်ထုတွေကိုဖယ်ရှားတာမှာလက်မတွေပေါ်မှာရာနဲ့ချီတဲ့လူတို့ကကြွေးကြော်အားပေးခဲ့ကြပါတယ်
။ To fight a war, win the war.
စစ်ပွဲကိုတိုက်ခိုက်အောင်မြင်ပြီးတဲ့နောက်ရန်ဘဲတပ်တွေကိုဥဆောင်ခဲ့ကြသူတွေရဲ့အထိတ်မှလှုပ်ထားတယ်ဆိုတာဘလို့မှအသေးပင်မရှိပါဘူးတဲ့လူမျိုးရေးခွဲခြားမှုကသာအမှတ်ရစေပါတယ်လို့ရှာလော့ဘေးကခရစ်ယန်သင်းအုပ်ဆရာမာဗင်မော်ဂန်ပြောခဲ့တာပါဒါဟာသမိုင်းဝင်အခိုက်အတန့်လို့လည်းသူကပြောပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်ကြာလာတဲ့အချိန်မှာပဲပြည်တွင်းပြည်ပမှာစန့်ကျင်ဆန္ဒပြမှုတွေရှိနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတွေကတော့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ဗန်ကူးဗားမြို့လယ်ကပြည်သူစာကြည့်တိုက်ကြီးရှိမှာစနေနေ့မွန်လွယ်ပိုင်းကမြန်မာနဲ့တိုင်းရင်းသားတွေစုဝေးပြီးဆန္ဒပြခဲ့ကြတယ်လို့ကိုကျော်စေရကပြောပါတယ်
။အော်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ကိုကျွန်တော်လုံးဝလက်မခံဘူးဆိုတဲ့ကြည်ကြည်ပြင်းပြပိုသိစေတဲ့ရှင်နဲ့အတိတ်ပဲနဲ့အဲ့ဒါကိုကျွန်တော်ဆက်လက်လှုပ်ရှားနေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီတောင်းဆိုချက်လေးတဲမှာကနေဒါအစိုးရကနေပြီးတော့ဒီနိုင်ငံတကာနဲ့ပူးပေါင်းပြီးတော့သူဆက်လက်လှုပ်ရှားဖို့အတွက်ကျွန်တော်အမြဲတမ်းဖိအားပေးတောင်းဆိုနေပါတယ်။သူတို့လုံပိုင်ခွင့်ထဲမှာရှိတဲ့လုံနိုင်တဲ့အစွမ်းရှိသမျှအားလုံးကိုသူတို့ဒီစစ်ကောင်စီကိုအကုန်လုံးကိုပိတ်ဆို့အာတန်ခတ်အပြစ်ပေးအရေးယူဖို့အတွက်ကိုသူတို့ကျွန်တော်နဲ့အတူတူကရှိနေပါတယ်ဆိုတဲ့ကြောင့်သူတို့စီကနေပြီးတော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြို့တော် DC မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CDM လှုပ်ရှားသူတွေကိုထောက်ပံ့နိုင်ဖို့အလင်းရောင်လူငယ်များအဖွဲ့ကစနေနေ့မှာဈေးရောင်းပွဲလုပ်ခဲ့ကြကြောင်းတာဝန်ခံကိုထိုက်ကပြောပြပါတယ်
ကျွန်တော်တို့ဒီစစ်အာဏာသိမ်းတဲ့အချိန်စကြရနေပြီးတော့မှအခုချိန်ဒီတောက်လျှောက်ကျွန်တော်တို့ဒီမှာဆန္ဒပြပွဲလေးလုပ်တယ်ပြီးလို့ရှိရင်ရမုံငွေပြေးအောင်ပွဲလေးလည်းကျွန်တော်တို့တောက်လျှောက်လုပ်ခဲ့ပါတယ်တလားတစ်ချိန်နီးပါးလောက်ကိုကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒါကျွန်တော်တို့ဒါစလုပ်ထားမြောက်အချိန်ဒါဈေးအောင်ပွဲကျွန်တော်တို့ဒါပြုလုပ်တာပါအခုဒီတစ်ချိန်ကတော့သက်ဆိုင်ရာဝန်ကြီးဌာနနဲ့လည်းကျွန်တော်ပြောဆိုပြီးတော့မှဒီပြည်တွင်းမှာရှိတဲ့ဒီကြက်ွယ်ရေးကဏ္ဍအတွက်ကိုကျွန်တော်တို့ပေးပို့လှူဒါန်းမှာဖြစ်ပါတယ်ကျွန်တော်တို့နိုင်တဲ့အားနဲ့ကျွန်တော်တို့ပူးပေါင်းပါဝင်တာပ
ါအမေရိကန်အလယ်ပိုင်းအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာဈေးရောင်းပွဲလို့ပြင်ဆင်နေတယ်လို့တက်ကြွလှရှားသူဦးကျော်သက်ကပြောပါတယ
်အမေရိကန်အင်ဒီယားနာပြည်နယ်ကနေပြီးဖော်ဝင်းကွန်မြူနတီနေတဲ့ကျွန်တော်တို့ဒီဈေးရောင်းဖုန်းကြီးတောင်းပါပါတော့တလမှာနှစ်ပတ်ကိုတစ်ကြိမ်လောက်ကျွန်တော်တို့အများနဲ့ဒီဈေးရောင်းပွဲလုပ်တယ်ဒီဈေးရောင်းပွဲကကျွန်တော်အဓိကတော့ NUG ကိုကျွန်တော် support လုပ်တဲ့အနေနဲ့နော်ဒီဈေးရောင်းပွဲကိုကျွန်တော်လုပ်တယ်ရတဲ့ငွေကြီးကိုကျွန်တော် CDM သမားတွေရဲ့ကျွန်တော် ingwe ကိုကျွန်တော် NUG ကိုပို့ပါပါ။အဲတခါနေဆက်မှာလူနေတဲ့နော်တချို့ NUG နဲ့အဆက်အသွယ်မရှိခဲ့နော်အဆက်အသွယ်ပြတ်နေတဲ့နေဆက်မှာရောက်နေတဲ့ CDM သမားတွေရဲ့ generation C တွေပေါ့နော်သူတို့တွေကိုကျွန်တော်အကူအညီပေးနေပါတယ်
။အလားတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းပြည်တွင်းနဲ့နေဆက်ကိုထောက်ပံ့နိုင်ဖို့ဒီသတင်းဘက်ကိုနားရက်တွေမှာရန်ပုံငွေရှာပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ။အခုတခါဆက်လက်တင်ပြကြတာကတော့တရုတ်နဲ့ရုရှားတို့ကိုဗစ်ကာကွယ်ဆေးတွေအပေါ်ကျွမ်းကျင်သူတွေရဲ့အမြင်တွေပဲဖြစ်ပါတယ်ကိုဗစ်ကာရောဂါကူးစက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံအတွက်မှာယူထားတဲ့တရုတ်နဲ့ရုရှားတို့ကာကွယ်ဆေးတွေဘယ်လောက်အထိအထောက်အပံ့ဖြစ်နိုင်မလဲဆိုတဲ့အပေါ်ကျွမ်းကျင်သူတွေကြားအမြင်အမျိုးမျိုးရှိနေပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ရုရှားနဲ့တရုတ်နိုင်ငံတို့ကာကွယ်ဆေးတွေမြန်မာနိုင်ငံကိုမကြခင်ရောက်ရှိလာတော့မယ်လို့တောက်ကြနေကပြောခဲ့တာပါဒီအကြောင်းဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကတင်ပြမှာပါ
ဟ ဟုတ်ကဲ့ဘဟုကုသရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
ဒီလတဲ့ဒုတိယပတ်အကုံတတိယပတ်လောက်မှာတရုတ်နိုင်ငံဆိုင်နိုဘက်ကကွယ်ဆေးတက်တန်းရောက်ရှိဖို့ရှိတယ်။ဒါပြင်ဒီလတဲ့မှာပဲနောက်ထပ်တက်တန်းလည်းတရုတ်နိုင်ငံကကွယ်ဆေးပဲရောက်ရှိနိုင်ဖို့ရှိပါတယ်။ရုရှားကလည်းကကွယ်ဆေးနှစ်တန်းမှယူထားပြီးဖြစ်ပါတယ်။လောလောဆယ်ရုရှားနိုင်ငံမှာလည်းယောဂဖြစ်ပွားမှုလည်းလက်ရှိမှာဆိုလို့ရှိရင်များနေစေရုရှားနိုင်ငံမှာလည်းကကွယ်ဆေးထုတ်လုပ်တဲ့အခါမှာလည်းအကန့်အသတ်ရှိပါတယ်။အဲ့ခါကျတော့နှစ်တန်းတည်းရနော်အချို့တော့ပမာဏနေတော့မများပါဘူးမကြမီရောက်လာပွဲရှိပါတယ်ရုရှားရဲ့ကောက်ွယ်ဆေးထိရောက်မှုကလည်းဗက်စင်း efficacy ကလည်း 92% လောက်ရှိပါတယ်ဒါလောလောဆယ်တော့သူက WHO ရဲ့အရေးပေါ်အသုံးပြုရမယ့်ဆေးစင်းနဲ့မှမပါပြန်လို့မကြမီအချိန်တွဲမှာပါလာနိုင်ပွဲရှိပါတယ်လက်ရှိ EU ကောက်ွယ်ဆေးထဲမှာပါဝင်တဲ့တရုတ်နိုင်ငံကောက်ွယ်ဆေးတွေသည်အစွမ်းထက်ပါတယ
်ဒါပေမဲ့နယူးယောက်မြို့ Wake of Fight ဆေးရုံကဒေါက်တာဆေးရသက်က
ဒီ Russia vaccine နာပေါ်တော့ WHO ကလည်းတရားဝင်သုံးနိုင်ငံရှိတဲ့ဆေးရင်ထဲမှာတော့မထည့်ထားသေးပါဘူးဒါပေမဲ့လည်းသုံးတဲ့နိုင်ငံကြီးရှိပါတယ်အများကြီးတော့မဟုတ်ပါဘူးကျွန်တော်နားလေတော့ကတော့ Brazil မှာသုံးတယ် Argentina မှာသုံးတယ် European country မှာတခုမှာတော့သုံးတယ်လို့ပြောတယ်ဒီလွန်ခဲ့တဲ့တလအတွင်းမှာ India မှာတော်တော်လေးကိုသုံးခဲ့တယ်ဟိုတခုပဲရှိတာကသူကဒီလက်ရှိ India မှာသုံးတယ် AstraZeneca Johnson and Johnson ပေါ့နော် so သူတို့ ਨੇ platform တူတူပဲ adenovirus ကိုသုံးပြီးတော့လုပ်ထားတာပေါ့နော် so safety အရတော့ safe ဖြစ်တယ်လို့တော့ယူဆလို့ရမယ်တကူပဲရှိတာသူကတရားဝင်ကဘာကိုချပြထားတဲ့ data တော့မရှိဘူး
ဒီနေရာမှာလက်ရှိတကဘာလုံးကိုရောမြန်မာနိုင်ငံကိုပါပြန့်နှံ့နေပြီး covid လှိုင်းတွေစထန်လာစေတဲ့အိန္ဒိယကမျိုးကွက်သစ်အတွက်ရောဒီကောက်ွယ်ဆေးတွေဘလို့ရှိနိုင်ပါလဲလို့မေးရမှာဒေါက်တာခင်ခင်ကြီးက
လက်ရှိ EU ကောက်ွယ်ဆေးတွေမှာပါဝင်တဲ့ဒီတရုတ်နိုင်ငံကောက်ွယ်ဆေးတွေဒီ WHO ရဲ့ပြောစကားအရဆိုလို့ရှိရင်လက်ရှိဒေါက်တာဗိုင်းရပ်စ်ပေါ်မှာထိရောက်မှုရှိတယ်လို့ပြောပါတယ်ပြင်းထန်စွာနာမကျန်းဖြစ်မှုဆေးရုံတက်ရောက်ရမှုကနေရာနေပြီးတော့90ရာခိုင်နှုန်းကျော်ကောက်ွယ်နိုင်တယ်လို့ပြောပါတယ်ဒီနေရာမှာရုရှားကကောက်ွယ်ဆေးတွေလဲအာနိသင်ရှိမှုက92ရာခိုင်နှုန်းဆိုတော့ mRNA မှာဆို Pfizer 95 Moderna 94စသဖြင့်ဒီလိုနဲ့ဆိုလို့ရှိရင်ဒါမတိမ်မြင်တော့ရှိနေတယ်အနေထားမှာရှိပါတယ်
ဒီပေါ်ဒေါက်တာဆီယာသက်ကတော့တန်တရားအများကြီးရှိတယ်လို့ရှင်းပြပါတယ
်ဒီ efficacy ကတော့ဒီ adenovirus platform ဖြစ်တဲ့အတွက်ကြောင့် AstraZeneca Johnson & Johnson ကတော့ warning မရောက်ခဲ့လိုက်ပါဘူးဆိုတော့ဒီ AstraZeneca အတိုင်းပဲပေါ့နော် Russia တွေကတော့ကျွန်တော်တို့ပြောရနေတော့ခက်တယ်ပေါ့ဗျာတကယ်တည်တာမရှိတော့ဒါပေမဲ့သူတို့ပြောတဲ့အရာတော့90ရာခိုင်နှုန်းရှိတယ်လို့ပြောတယ်ကျွန်တော်တော့သိတော့မယုံပါဘူးဘာဖြစ်လို့ဆိုတော့ adenovirus 4ကြောင့် AstraZeneca မှာတကယ့် data ရှိပါတယ်60ရာခိုင်နှုန်းပါဝင်ကျပါပဲဒါပေမဲ့လည်းတရားဝင်သူတို့ကတကပါလုံးကိုချပြပြီးတော့လက်ခံနိုင်တော့ journal တွေဘာလို့လဲမှာသူတို့ကတခုမှမလုပ်ခဲ့ဘူးတရုတ် vaccine တော့မှလုပ်ခဲ့တယ်ဒါတော့မှအခုတရုတ် vaccine ဆိုရင် efficacy ကတလောက်ကြီးကြီးမဖြစ်လာဘူးတရုတ် vaccine ကဒီ spike protein ကို targeted လုပ်ပြီးတော့လုပ်တဲ့ဟာမဟုတ်တဲ့အတွက်ကြောင့်အခုလောလောလတ်လတ်ပဲ Indonesia မှာ ਨੇ တူတယ် one of the scientists ကဒီ catch it up the covid ပေါ့နော်ကျွန်တော်ထင်ရတာတော့အခုချိန်မှာတော့ delta လို့ပဲထင်ပါတယ်သေချာတဲ့တခုကကျွန်တော်သိတာ AstraZeneca vaccine က delta တော်တော်လေး weak ဖြစ်ပါတယ်အခု India မှာသူတို့ AstraZeneca ကိုတွန်းနေတန်းလန်းနေဒီ delta ဆိုတဲ့ခေါင်းကပေါ်လာပြီးတော့ဒုက္ခတော်တော်ကြီးကိုပေးချသွားတာဆိုတော့ဒီ Russia vaccine ဒီ delta ကိုတကယ်ကော effective ဖြစ်လာဆိုတာဒီနေ့ဒီချိန်ထိဘယ်သူမှမရှိပါဘူး
အဲ့ဒီတော့ဒီတစ်ခေါက်ကာကွယ်ဆေးတွေရောက်လာရင်ဘလို့ဦးစားပေးအစီအစဉ်နဲ့ထိုးဖို့ရှိတာကိုလည်းဒေါက်တာခင်ခင်ကြီးက
ကာကွယ်ဆေးကိုဘယ်သူတွေဦးစားပေးထိုးနိုင်မလဲဆိုတာကတော့ဒါကတော့တေချာ vaccine deployment plan တွေလုပ်နေပါတယ်ဒီနေရာမှာလည်းမနေ့ကပြောင်စုဝင်ကြီးကျမရေးနားဆောင်ဝင်ကြီးဌာနပြောင်စုဝင်ကြီးလည်းပြောထားပါတယ်။အသက်ကြီးတဲ့သူတွေ၊နောက်ကယောဂရှိတဲ့သူတွေ၊ဘန်လုပ်ငန်းလုပ်တဲ့သူတွေ၊အဲဒီကအများနဲ့ဆက်သွယ်ပြီးတော့ဒီလောက်ရတဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေလုပ်တဲ့လူတွေ၊ကျွန်တော်တို့ပုဂ္ဂလိကကျမရေးဝန်ထမ်း၊ပုဂ္ဂက်ကျမရေးမှာလုပ်နေတဲ့ကျွန်တော်တို့ရဲ့လုပ်ဖို့ကံပက်တွေ၊စနော် volunteer တွေ၊စသဖြင့်ဒါတွေကိုထိုးပေးဖို့ဖြစ်ပါတယ်။ဒီနေရာမှာကာကွယ်ဆေးရရှိပြီးဆိုတဲ့အမြန်ဆုံးထိုးနှံဖို့အတွက်အစီအစဉ်တွေကိုလည်းတည်ချရေးဆွဲပြီးတော့ဆောင်ရွက်လက်ရှိပါ
တယ်။တကယ်တော့အခုရမယ့်ကာကွယ်ဆေးတွေကနည်းလွန်းသေးတာမို့ယောဂအဖြစ်များလာတဲ့ပြည်သူတွေကြားပိုကာကွယ်ဖို့အရေးကြီးနေပြီးလူစုလူဝေးရှောင်ဖို့အထူးကနဲ့ကျန်းမာရေးလုပ်သားတွေကိုယ်တိုင်လည်းကိုယ်စီဖုန်းနဲ့ထေချာပေးတာနဲ့ဝိုင်းကူပေးတာတွေလုပ်ဖို့လိုနေပြီလို့တိုက်တွန်းမှုတွေရှိနေပါတယ်ခင
်ဗျ။ရုရှားနဲ့တရုတ်ကိုဗစ်ကာကွယ်ဆေးတွေနဲ့ပတ်သက်တဲ့အမြင်တွေကိုကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာ။အခုတခါနားဆင်ရမှာကတော့ဒေါအောင်ဆန်းစုကြည်အမှုနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေနဲ့အလားအလာတွေကိုအပတ်စဉ်တင်ဆက်ပေးနေရမှာအခုတပတ်မှာတော့တရားရုံးကြားနာမှု၄ပတ်မြောက်အခြေအနေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်
ထောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့အပတ်စဉ်တရားရုံးကြားနာမှုတွေနဲ့အမှုသွားအမှုလာအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတာမှာအခုတော့တရားရုံးကြားနာမှုလေးဘက်မြောက်အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သမ္မတဦးမြင့်တို့အပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကတည်ထောင်တရားရုံးမှာဒီ ကန္နာတသက်အထောက်ထားမခိုင်းလုံနာအပြင်ဥရေလုံထုံးလုံနီးနဲ့မညီရာတွေကိုဖော်ထုတ်တင်ပြနိုင်ဖို့ကြိုးပမ်းလာခဲ့ပါတယ်ဒီတစ်ပတ်အမှုတွေကိုကြားနာစစ်ဆေးတဲ့အခါမှာတော့ဒေါက်ဆန်းစုကြည်ကသူ့အပေါ်ဆွဲထားတဲ့အမှုတွေဟာဥရေကြောင်းအရမလျော်ကန်တဲ့လုံထုံးလုံနီးတွေဖြစ်နေတယ်လို့ရှင်းနေတယ်ကိုပြောခဲ့ပါတယ်ဆိုတော့ဒီအမှုတွေဟာဥရေလုံထုံးလုံနီးတွေနဲ့ဘယ်လိုမညီတာပါလဲဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးကြည်ဝင်းက
အခုလိုမျိုးမျိုးဆိုတာဒီလူထုံးလုံးကြီးကဘယ်လိုလဲဆိုတော့အတည်းဒီဆွတ်ဆွတ်ခါသူတယောက်ကိုအထမတွေကတိုက်ရက်ဖွင့်လိုက်ရမယ်။ဘာကြောင့်တိုက်ရက်ဖွင့်လိုက်လဲဆိုရင်ပစ္စည်းတွေအရမ်းကမီးသွားပြီဆိုလို့ရှိရင်တိုက်ရက်ဖွင့်တိုက်ရက်ဖွင့်ပြီးတော့မှဖမ်းရမှာပေါ့နော်။အဲ့လိုမျိုးပေါ်ရမှာအခုကပုံဘူး။ဒီပြစ်မှုတွေဘာမှမရှိသေးတယ်လေ။သူတို့တရက်ကြီးမှာနိုင်ငံတော်အချုပ်ကြီးကောင်စီကအရေးပေါ်ကာလပြဋ္ဌာန်းလိုက်ပြီးတော့မှဒါIDA นี่มันเนี่ย4ไลน์มาคว้าได้แล้วสักเลยปิชีเนี่ยโทรศัพท์นี่ก็สึกาเปิดเสร็จดีพอปิดพี่แล้วมาไตเก็บดีถื่นเลยอสอภุไม่ရှိหูยะคินก็แล้วบามาอภุไม่ရှိหูเออพานปีดามาแล้วนอกมาดิอภุนี่ซวยได้ขนาดดาก็เย้โทรโทรนี่อย่างนอกมาดาอภุซวยแล้วพออุมานี่ตะคูอ่ะตอกูริยามาซื้อชื่อตอกูริยาตะมระแต่ปิสุตะมระอีตาวถ้าท้าสอนนี้เนี่ยအစိုးရကလည်းသူလက်စားမှုနဲ့တိုက်ရိုက်ဖွင့်လာ။ပေါ်တွင်တော့မှဒါကြီးလား။ဒါတွေကလူထုလူကြတာပေါ့နော်
။စစ်တပ်ကဖေဖော်ဝါရီ1ရက်နေ့မနက်လင်းအားကြီးအချိန်မှာဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းပြီးအာဏာသိမ်းတဲ့အချိန်မှာဒေါက်ဆန်းစုကြည်ရဲ့နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တွေကိုသိမ်းဆည်းရမိတာနဲ့ပတ်သက်ပြီးတော့ပို့ကုံတွင်းကုံဥရေပုံမှန်8ဆက်သွယ်ရေးဥရေပုံမှန်69တို့နဲ့အမှုဖွင့်တရားစွဲခဲ့ပါတယ်။ဒီလိုတရားဆွဲတဲ့အပေါ်မှာပြီးခဲ့တဲ့တရက်ခွင်အတွင်းဒေါက်ဆန်းစုကြည်ကိုယ်တိုင်ဆွဲထားတဲ့မြေပုံနဲ့ခုခံခြေပတာတွေကိုလုပ်ခဲ့ပါတယ်
။မြေဆွဲထားတာကမြေပုံကဒါကဒေါက်ဆန်းစုကြည်ကသူ့အဆွဲထားတာ။ကျွန်တော်မြေပုံကြည့်ပြီးတော့သူ့ကိုသာမေးတာ။မြေပုံဆိုတာကထုံးစံကအမှုကြီးရာရှိတာမြေပုံဆွဲပြရမယ်။ဘယ်မှာပဲဘာပဲဖြစ်ဖြစ်အမှုတစ်ခုဖြစ်သွားရင်မြေပုံဆိုတာဆွဲပြရမယ်။ဒီအမှုကြီးရာရှိတာအမှုထဲမှာဆက်မထားဘူး။အဲ့တော့ဆန်းကြီးဆွဲထားတယ်ဆွဲထားတာကျွန်တော်ကမြေပုံကိုကြည့်ပြီးတော့ကျွန်တော်ကမေးတာဘူကြီးကလည်းမြေပုံမြင်သလားမမြင်သလားတော့မသိဘူးဘူကြီးအဲ့သက်စရာလည်းမသိဘူးဒါလည်းအမှန်တိုင်းကိုအကုန်လုံးပြောသွားတာအဲ့ဒီဘူကြီးနေတဲ့အော်ရယ်အဲ့တော့ဒီပစ္စည်းကြီးကလောနော်လူကြီးရဒီရေးဝကြီးဌာနဝန်လန်းနေပဲတိုင်တာမဟုတ်လားလို့ပြီးတော့ဟုတ်တယ်တဲ့ကြိုက်တာတဲ့နော်အဲ့ဒီဝန်လန်းကြီးကလည်းဒီရေးဝကြီးဌာနလူကြီးဟုတ်တယ်ဆိုဟုတ်တယ်ဒါပဲပြောတာလေတော်ကန်းကြီးကြီးကတွေ့တာမဟုတ်ဘူးဆိုတာအရေးလူကြီးကမေးမရဘူးပဲဒီဘူကြီးကြတဲ့အခါကျတော့ရှင်းရှင်းလေးလေးဖြစ်သွားတာပေါ့
ဒေါက်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကတော့စကားပြောဆက်တွေဟာသူမရဲ့နေအိမ်ခြံဝင်းအတွင်းမှာရှိတဲ့လုံလုံရေးတပ်ဖွဲ့ဝင်တွေစီကသိမ်းဆီးခဲ့တာဖြစ်ပြီးဒေါက်ဆန်းစုကြည်စီကသိမ်းဆီးရမိခဲ့တာမဟုတ်ကြောင်းဒါပြင်အဲ့ဒီလုံလုံရေးတွေဟာလည်းပြည်ထောင်ဝန်ကြီးဌာနကတာဝန်ပေးခန့်ထားသူတွေဖြစ်ပြီးတော့ပြည်ထောင်ရေးကအသုံးပြုတဲ့ပစ္စည်းတွေဖြစ်ကြောင်းတင်ပြခဲ့တယ်လို့တပ်တွေကိုလည်းအမှုအတွက်အမှန်တိုင်းထွက်ဆိုနိုင်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒါပြင်ဇူလိုင်လ6ရက်နေ့ကတော့စစ်ကောင်စီဘက်ကပါတီဘိုကဖေဖော်ဝါရီ9ရက်နေ့နဲ့13ရက်နေ့တွေကထုတ်ပြန်တဲ့ကြေညာချက်နှစ်ဆောင်ကိုတပ်တွေတင်ပြီးငါးငါခါခွေးနဲ့ဆွဲထားတဲ့အမှုဟာဒေါက်ဆန်းစုကြည်ပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အချိန်ဖြစ်တာကြောင့်တပ်တွေမခိုင်မဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကာလကလည်းအမေရိကန်နိုင်ငံသားဂျွန်ဂျက်တောဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုခိုးဝင်ဝင်ရောက်ခဲ့မှုနဲ့နားဖဆစ်ဆိုးရကဒေါက်ဆန်းစုကြည်ကိုနေအိမ်ကျဲကျုပ်ချမှတ်ထားတဲ့စီကန်တွေကိုချိုးဖောက်တယ်ဆိုပြီးပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲဒီတုန်းကတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကသူမဟာချမှတ်ထားတဲ့စီကန်သတ်မှတ်ချက်တွေကိုချိုးဖောက်ခြင်းမရှိသလိုအဆိုပါအမေရိကန်နိုင်ငံသားကိုလည်းဖိတ်ခေါ်ခဲ့ခြင်းမရှိကြောင်းလုံခြုံရေးတွေခြားထားတဲ့ကြားထဲကအဲ့လိုဝင်ရောက်ခဲ့တာဟာလုံလုံရေးတွေမှာသာတာဝန်ရှိတယ်လို့တပ်တွေအခိုင်အမာနဲ့ရှောက်လဲခဲ့ကြပါပဲ။အင်းစိန်ထောင်ထဲမှာနားဖဆိုးရဖွဲ့ထားတဲ့တရားရုံးကတော့ ဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်ချမှတ်ခဲ့ပူပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်အမှုအသွာအလာနဲ့ပတ်သက်လို့တရားရုံးကြားနာမှုအခြေအနေတွေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်ဒီအခုနားဆင်ကြည့်ရှုနေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။ဒီရေဒီယိုအစီအစဉ်ကိုအခုလိုမျိုးရုပ်တံအဖြစ်နဲ့ပါကြည့်ရှုနိုင်အောင်ဂျွန်လာဇန်ပိုင်းကစလို့ကျွန်တော်တို့တင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 kHz 12133ည line meter 40 kHz 8413ည line meter 51 kHz 5895 line meter 190 kHz 1905ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ဒုအတန်အစီအစဉ်နဲ့အတူဆက်သွယ်မေးမြန်းခန်းတစ်ခုကိုထုတ်လွှင့်တဲ့အခါမှာတော့
အမေအတိုင်းသူရဲ့လုပ်ရတဲ့အရာတွေရှိတယ်ပေါ့နော်။ဒါစစ်သားတွေကကြတော့ဒါမျိုးတုတ်ပြန်နေဆိုတဲ့အချိန်မှာတော့ဒါလုတ်ပြန်သလားမလုတ်ပြန်ဘူးသလားဆိုတဲ့အရာကိုတော့သူတို့ရဲ့ဉာဏ်ပညာနဲ့ပေါ့ဖြစ်ချင်းစစ်သားနိုင်မှုတော့လိုတာပေါ့ဗျာ
။အာနာသိမ့်ပြီးကိုယ့်ပြည်သူကိုအကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်ကိုလက်မခံနိုင်တဲ့အတွက်စစ်တပ်ကိုစွန့်ခွာလာတဲ့ဒီဗိုလ်ကြီးမင်းမောင်မောင်နဲ့ဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါခင်ဗျာ။အခုတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စကိုင်းတိုင်းတွင်းကမြို့တစ်မြို့ရဲ့ COVID-19 ကူးစက်ပေးဆုံးတော့ဟာတရားဝင်ထုတ်ပြန်ထားတဲ့နှုန်းထက်အဆများစွာမြင့်မားနေပါတယ်။ COVID ကူးစက်ခံရသူတွေအတွက်ကုသရေးကလည်းအတားအဆီးတွေအခက်အခဲတွေနဲ့ရုံးသုံးကားဖြစ်နေပါတယ်။ဒို့တန်ကအဲဒီကဒေသခံတွေနဲ့စကားပြောဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ Brown ဆိုတာကတက်ဆိုင်တဲ့ပုံစံမျိုးရှိတယ်။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိတယ်ဗျ။အရင်အဲ့လောက်ကြီးပြီးမဟုတ်ဘူးဗျ။အရင်ကလမ်းတိုင်းမှာနိုင်ဆိုင်ဖို့မရှိဘူး။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိဖို့နေနေတာဒါကျွန်တော်တို့တကယ်လို့အဲ့ကိုပဲဖြစ်တဲ့လူနာလို့ဆုံးသွားရင်ကျွန်တော် second wave တော့20ကျော်လောက်ပဲချရတယ်။ဒါတောင်ကျွန်တော်တို့ကပေါ့ဆေးရုံကြီးနဲ့ဟိုကနဲ့ကျွန်တော်တိုင်းဆေးရုံတို့ဘယ်စင်တာကိုပဲစင်တာတို့အဲ့လောက်ပဲဆုံးတာ။ဒီမြို့ပေါ်ချက်ထဲမှာချက်ရော်ထဲမှာဆုံး
စကိုင်းတိုင်းကလေးမျိုးရဲ့မျိုးကံဗရာဟိတသမားတဦးကပြောပြတာပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ခန့်မှန်းချက်အရကလေးမျိုးမှာကိုဗစ်တတိယလိုင်းအတွင်းသေဆုံးသူ900လောက်ရှိနေပါပြီကလေးမှာကိုဗစ် -19 ကူးစက်နှုန်းဟာဂျွန်လလယ်လောက်ကစပြီးမြင့်တက်လာပါတယ်စက်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့ဂျွန်လ26ရက်ကနေဇူလိုင်လ6ရက်နေ့အထိသေဆုံးသူ10ဦးပဲစရင်ရှိပါတယ်ကိုယ်စနုံမြင်လာတဲ့ကလေးမှာအများစုကယောဂါကိုတက်စကစ်နဲ့အိမ်မှာသာစစ်ကြပြီးအိမ်မှာပဲနေကြတာကြောင့်ကုဆက်ခံရသူဘယ်နှဦးရှိပြီလဲဆိုတော့စဉ်းရင်တီးကြရဖို့ခက်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့တရက်ကိုပိုးတွဲလူနာ4000ဝန်းကျင်ရှိလာတဲ့အခါမှာအောက်ဆီဂျင်လိုအပ်တဲ့လူနာအရေအတွက်ကလည်းများပြားလာပါတယ်။မအီကတော့ညမထရအမိတ်မကြော်ခင်မနက်3နာရီခန့်ကသူ့အဖိုးကျွတ်အောက်ဆီဂျင်အရှာချွတ်နေရပါပြီ။နှလုံးယောဂအခန်းနဲ့အသက်80ကျော်အရွယ်အဖိုးကအဖျားလဲရှိနေပြီးအောက်ဆီဂျင်မပြတ်ရှူနေရတာကြောင့်ဘယ်အချိန်ဖြစ်နေနေသူမကြောက်နိုင်တော့ပါဘူး
။တခါတန်းစီလို့ရှိရင်နှစ်နာရီ၃နာရီလောက်တော့ကြာတယ်။အဲ့ဒါအနည်းဆုံးပဲ။အပြင်မှာရှာရှာပြီးအိမ်ကိုလာဖို့ပြင်ပြန်ထွက်သွားရှာအဲ့လိုမျိုးပါ။အချို့ရွာပါရလာတဲ့သူတွေဆိုလို့ရှိရင်အောက်ဆီဂျင်ကဥပမာဆို၈နာရီတောင်မှပြရလိမ့်။၅နာရီကိုတောက်ခဲ့တာထားပြောလာတဲ့သူတွေတော့ရှိရဲ့ကိုကအောက်ဆီဂျင်ကိုတိတ်ပါရခြင်းလို့လေ။
ကလေးမှာကိုဗစ်ကုသရေးအတွက်ကလေးပြည်သူစေယုံတိုင်းရင်းစေယုံနဲ့ယာယီကုသရေးစင်တာတခုဖြစ်တဲ့အေဆော့စင်တာတွေမှာကုသပေးပါတယ်။ယောဂပြင်ထန်သူတွေကိုစေယုံမှာကုပေးပြီးမပြင်းထန်တဲ့သူတွေကိုတော့အေဆော့စင်တာမှာထားတာပါ။အခုတော့အေဆော့စင်တာမှာလူနာ300နီးပါးနဲ့စေယုံနှစ်ခုမှာလူနာ30လောက်စီရှိပါတယ်။အဲ့ဒီထက်ပိုလက်ခံပေးဖို့လဲကျန်းမာရေးဝန်ထမ်း၊ကတိနဲ့ပြင်ပကကုညီပေးမဲ့သူတွေမရှိပါဘူး။အဲ့ဒီစံကြမှာအကူအညီပေးနေတဲ့ပရိဒတ်သမားတယောက်ကိုတော့ဒိုးအတန်ကမေးမြန်းခွင့်ရခဲ့ပါတယ်
။အများဆုံးပြည့်ရက်က300ကျော်သွားခဲ့တယ်ကြာ။300ကျော်သွားရင်တော့တကယ်လည်းကြာကျွန်တော်တို့လည်းမြေပြေနာရှိရတော့မှာကျွန်တော်ကအခန်းထဲရတော့400အထိကျွန်တော်မှရှိတယ်။400လောက်ဒီကျွန်တော်စားလို့ရတယ်။ကျွန်တော်ကငွေရတော့300ကျော်လောက်ပဲရှိတာ။အဲ့တော့သူတို့ကနောက်လာမယ့်တဲ့တဲ့ဒီနာတွေကျွန်တော်တို့ရဟိုဒီကျန်းမာပါပေါ့သူတို့ချာလို့ပါလို့ပို့ရတော့ဆင်းနေရတဲ့ဟာကိုရှိတာပါနော်။
ကလေးမှာကိုဗစ်စစ်ဆေးဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနကအဖွဲ့3ဖွဲ့ခွဲလှုပ်ရှားခဲ့ပေမဲ့အခုနှစ်ဖွဲ့မှာကိုဗစ်ကူးစက်ခံလိုက်ရတော့တစ်ဖွဲ့တည်းသာကျန်းမာတော့တယ်။ဒါကြောင့်တစ်ဖွဲ့တည်းကပဲတန်တရားလူနာတွေကိုစစ်ပေးနေရပြီးအရင်လောက်လူမျိုးများဆဆမစစ်ပေးနိုင်တော့ပါဘူး။ဆေးရုံမဆန့်လို့အိမ်မှာပဲနေတဲ့သူတွေကတော့သူတို့အသက်ဆက်ဖို့အောက်ဆီဂျင်လိုအပ်နေတယ်လို့ဒိုးအတန်နဲ့စကားပြောဖြစ်တဲ့ဇေနာဝန်ထမ်းတဦးကပြောပါတယ်။သူတို့မှာနေစဉ်အခက်အခဲတွေကြားရုန်းကန်နေရတာပါ။
ဟိုကလေးတယောက်လာဖြည့်တယ်ဟိုကျွန်တော်ကတန်းစီပြီးတော့စောင့်ကြတာများတန်းစီစောင့်တန်းစီစနစ်ဆိုတော့လေစောင့်နေတန်းတန်းနဲ့အဲတူဦးတူဦးရသွားတယ်ဦးတူဦးရသွားရင်လည်းကျွန်တော်တို့ဟောပေါ့နောက်ဦးတူဦးဖြည့်ပြီးနေတဲ့အချိန်မှာအဲဒူနာဆုံးသွားတာရှိတယ်ကြာအဲ့ဆိုကျွန်တော်လည်းစိတ်မကောင်းတကယ်ကိုစိတ်မကောင်းအဲ့နဲ့တော်တော်လေးကိုတဖွဲ့လုံးတော်စိတ်လိုက်ကြသွားကြဒီနေ့ကအောက်ဆီဂျင်တော်ပြတ်နေကြတယ်ဘယ်နေရာမှာစဉ်းစားကြအောင်ကျောင်းနေရာတည်းမဟုတ်တခြားနေရာမှာလည်းရလို့ရညာလေးအိုးစီထားကြရရှိတယ်ကွာ
သူကတော့အရင်ကိုဗစ်လိုင်းတွေတုန်းကလို့ကုသရေးစင်တာမှာစေတနာဝန်ထမ်းအဖြစ်မလုပ်ပေတော့ပါဘူးသူပြောတာကတော့အခုစစ်ကောင်စီကတာဝန်ယူလုပ်ကင်နေတဲ့ကျန်းမာရေးဌာနနဲ့လက်ကျွဲမလုပ်ချင်လို့ဆိုပါတယ်အခုသူကအောက်ဆီဂျင်ဖြန့်ဝေပေးတဲ့နေရာမှာပဲလုပ်နေပါတယ်ကလေးမှာကိုဗစ်ကူးစက်မှုတွေပြန်ဆလာပြီးနောက်ပိုင်းကူးစက်ခံရသူတွေဟာစေယုံမှာစစ်တပ်ကတက်ဆွဲထားတာကြောင့်ဖမ်းခံရမှာကြောက်ပြီးစေယုံမသွားကြပါဘူး။အာနာသိမ့်မိကလေးကလူပေါင်းများစွာဖမ်းခံထားရပြီးစစ်တပ်ကိုစန့်ကျင်တဲ့လူများစွာလည်းတရားစွဲခံထားရတာကြောင့်တမန်ပြည်သူအများစုဟာဖမ်းခံရမှာကိုကြောက်နေကြတာပါ။ယောဂဖြစ်သူနဲ့ထိတွေ့သူတွေကိုခြေရာခံဖို့လဲရက်ွက်လူကြီးတွေတာဝန်ယူပေမဲ့သူတွေမရှိပါဘူး။အရင်စေနာဝန်ထမ်းလုပ်ခဲ့သူတွေဟာလည်းဖန်ခံရတာတောခိုသွားတာနဲ့စစ်တပ်နဲ့မပူပေါင်းလို့ရကြောင်းစေနာဝန်ထမ်းလည်းအလွန်နေနေပါဗျ။ကျမရဲ့ဝန်ထမ်းတွေကလည်းစီဒီအန်လုံးနေကြပါဗျ။အာနာသိမ့်မီနောက်ပိုင်းမြန်မာနိုင်ငံရဲ့ကျမရဲ့ဆောက်ရှာမှုစနစ်မှာအပြင်းထန်နေမကောင်းဖြစ်ရင်တော့ဆေးကုသမှုမရကြသလိုကူးစက်မြန်တဲ့ဗီဇပြောင်းဒေတာကိုဗစ်ပိုကလည်းကူးစက်မှုမြင့်တက်လာနေပါဗျ။ဒီလိုအခြေအနေတွေကိုကလေးတစ်ခုတည်းကြုံနေရတာတော့မဟုတ်ပါဘူး။စေအောင်စည်းကမ်းပေါ်တဲ့ရန်ကုန်အပါအဝင်တနိုင်ငံလုံးမှာခံစားနေရတာပါအခုတခါ တတိယလိုင်းမှာယောဂကကုသမြန်တဲ့အပြင်စီမံခန့်ခွဲမှုညံ့ဖြင်တာကြောင့်လည်းတန်တရားရှိလူနာတွေကနေ့စဉ်လိုလိုတရှိန်ထိုးတက်လာနေပါတယ်။အခုလိုဆိုးဝါးလာတဲ့ကုသမြန်ယောဂကိုကုသဖို့အတွက်ကျမရေဝန်ကြီးဌာနရဲ့စီစဉ်ထားမှုတွေကိုမေးမြန်းဖို့ကျမရေဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာခင်ခင်ကြီးကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။ရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာချိုးမင်းကတော့ယောဂဆစ်ဆီးရေးအတွက်ယောဂလက္ခဏာရှိနေရင်ကျန်းမာရေးဝန်ကြီးဌာနရဲ့တခွဲခန်းဆေးရုံနဲ့ဒေသန္တရစီကံတွေမှာစစ်ပေးနေတယ်လို့ပြောပါရယ်။ကုသရေးအတွက်လည်း NCC ရိုမာအင်အားစင်တာတွေနဲ့ဆေးရုံတွေမှာလူနာ 2,900 ကိုကုသပေးနေတယ်လို့ပြောပါရယ်
။ဘလို့ဒီနေ့မှမဟုတ်ပါဘူးအဲ့လို positive ထွက်တယ်ဆိုရင်တော့ဆရာတော်ကသူသက်ဆိုင်ရာပေါ့တရားဝင်သတ်မှတ်ထားတဲ့အော်ကျမရဲ့ဌာနရဲ့တက်ကွဲကန်းနေရာနေပြီးတော့စစ်သေးတော့ positive ထွက်တယ်ဆိုဆရာတော်ကလူနာရဲ့အခြေအနေကိုကြည့်ပြီးတော့သင်ပေးလိုက်တယ်။သူရှိတဲ့လူနာကတော့အကောင်းဆုံးပြန်လုပ်ပေးနေပါလေ။သူရဇေယုံနေမှာအဲ့ဒီရတဲ့တိုင်းကောင်ကြီးရဲ့စီစဉ်တဲ့ပဲအခမဲ့ချွေနော်
။ဆေးရုံတွေမှာအောက်ဆီဂျင်လိုရင်လည်းထောက်ပံ့ပေးရတယ်လို့သူကပြောပါတယ်။ဒါပေမဲ့ရန်ကုန်ကကိုချူကတော့ဆေးရုံတက်ခွင့်မရခဲ့ပါဘူး။သူကကိုအပူချိန်ကြက်ဖြားနေရကနေအသက်ယူချက်အမောဖောက်လာလို့ပရာဟိတအသင်းကိုဖုံးဆက်အကူအညီကြောင်းခဲ့ပါတယ်။ဒါပေမဲ့ပရိဒအသင်းကသက်ဆိုင်ရာဆေးရုံတွေကိုဖုံးဆက်မေးပေးရမှာအခုကာလမှာအမောဖောက်လူနာတွေကိုဆေးရုံကလက်မခံဘူးလို့တီးခဲ့ရပါတယ်။ဒါကြောင့်သူ့အိမ်မှာသာအောက်ဆီဂျင်ဝယ်ရှိရင်တက်တာလာဖို့ကြိုးစားနေရပါတယ်
။ဟိုကိုဒီမိုဒီပြည်သူတော်ကြီးလုပ်ပေးမယ့်နေရာမျိုးအရင်ကလည်းမကြည့်ဆန်နိုင်ဘူးနော်မရှိဘူးဆိုတာသိနေတယ်။ဒါပေမဲ့ဟိုနောက်ဆုံးအထိဆေးရုံတစ်ခုခုလောက်ကတော့ကိုပေါ့နော်အကောင်းဆုံးလုပ်ပေးနိုင်မှာဟိုအမောဖောက်တာဖြစ်ဖြစ်တစ်ခုခုဖြစ်ပေါ့နော်အကောင်းဆုံးသွားလိုက်မယ်ဆိုရင်တော့အကောင်းဆုံးလုပ်ပေးနိုင်မှာပါပေါ့နော်တခုခုကအဆေးကလက်ခံတော့မယ်ထင်နေတာတကယ်တမ်းကျတော့ဟိုတကယ်တမ်းကိုလိုအပ်တဲ့အခါကျတော့ဆေးုံပဲဆေးုံမှတော့လက်မခံတော့ဆိုတော့ကျွန်တော်တို့တကယ်ဟိုအမောဖောက်တဲ့အချိန်မှာတကယ်ဟိုအများကြီးကိုယ့်အတွက်ဟိုဘယ်လိုပြောမလဲဆိုတော့ဟိုအရန်ခိုးခိုးရလဲမဲ့တကယ်အားလဲငယ်သူတကယ်လဲကြောက်စိတ်တွေအရန်တိုးလာပို့ပြီးတော့တိလာ
ကိုဗစ်ဆစ်ဆေးတွေ့ရှိသူဦးရဲ့ဟာလဲဇူလိုင်လ9ရက်နေ့တည့်ရက်ထဲမှာပိုးတွေ့လူနာ4000ကျော်ရှိပြီး50ကျော်သေဆုံးပါတယ်။ဒါကစစ်ဆေးနိုင်တဲ့ပမာဏအရချုပ်ပြန့်ထားတဲ့စည်းရင်မှာ stay at home ကြီးညာလိုက်တဲ့မြို့နယ်ကလည်း45မြို့နယ်ရှိနေပါပြီ။ဒီလိုအခြေအနေမှာယောဂကုသမှုနှုန်းရော့ကျသွားဖို့ကကာကွယ်ဆေးကိုကြည်ကြဲပြည့်ပြည့်ချိုးနိုင်မှုပဲဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကျန်းမာရေးဌာနကချိုးပေးမဲ့ကာကွယ်ဆေးကိုပြည်သူတွေကလည်းငြင်းဆန်နေသေးပါ။ရန်ကုန်ကကိုထူးကတော့စစ်တပ်ကတာဝန်ယူထားတဲ့ကာလမှာကြုံရတဲ့အခြေအနေတွေကိုကြည့်ပြီးအခုလိုပဲပြည့်တင်ရှုတ်ချလိုက်ပါတယ်။
မသိကြအောင်ဆောင်းနေရပဲလားဟိုမသိလည်းမသိရပါဘူးနော်ပြည့်ပေးထားတာလို့လည်းမသိပါဘူးပြောရခပ်ပါလေဒါမှလည်းဟိုရန်ကုန်မှာဆိုရင်ဒါမှထိထိရအောင်ဖောက်ချောက်လို့ပြရတကူးမှောင်မတွေ့တယ်မတွေ့ဘူးဘယ်ဘုဒ္ဓသွားပြီးအားကိုအောင်မသိဘူးတော်တော်ဆူဆူပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်နှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 8:00 တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုလူရှင်တွေကဗန်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒို့တန်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတခါတော့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်အာဏာဖီဆန်တဲ့အနေနဲ့စစ်တပ်ကိုစွန့်ခွာလာတဲ့ဖြစ်တယ်လို့ဒီဘိုးကြီးမင်းမောင်မောင်ကပြောကြပါတယ်။တိုင်ကြီးမျိုးတွေကအမှတ်14စစ်မြေပြင်စေးတက်ရင်ကခွဲစိတ်ပါရကူဘိုးကြီးမင်းမောင်မောင်ကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါရခင်ဗျာ
မင်္ဂလာပါဘိုးကြီးမင်းမောင်မောင်ရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုးဆိုပါရရှင
်မင်္ဂလာပါမ
ဟုတ်ကဲ့ပါဆိုဘိုးကြီးမင်းမောင်မောင်ကတော့ဒီစစ်ကောင်စီရဲ့လောရက်တွေကိုလက်မခံနိုင်တော့လို့ဆိုပြီးတော့မှတက်ကနေပြီးတော့မကြခင်တော့မှထွက်လာခဲ့သူဖြစ်ပါတယ်ဆိုတော့အရင်ဆုံးဒီဘိုးကြီးတက်ကနေထွက်မလာခင်နောက်ဆုံးဘယ်တက်မှာတာဝန်ထမ်းခဲ့လဲဘလို့တာဝန်နဲ့ကြာလို့တာဝန်ယူခဲ့လဲဆိုတော့အရင်ဆုံးပြောပြပါရှင
်။ဟုတ်ကဲ့ကျွန်တော်ဒီကိုထွက်မလာခင်ကတက်မှာပေါ့နော်။ဒီပထမတဲ့ဆက်စိတ်ပါတဲ့ဒီဘိုးကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်။ကျွန်တော်ထမ်းဆောင်ခဲ့တဲ့တက်ကတော့အမှတ်14စစ်မြေပြင်စစ်တပ်ရဲ့တိုက်ကြီးပါ။ရန်ကုန်တိုင်းအတွင်းမှာလည်းရှိပါတယ်ခင်ဗျာ
အဲ့တော့စတက်ကဒီအာနာထိနေလို့ပြောပြီးတော့ဗောနော်ဒီအကြတာအစိုးရလက်ကနေပြီးတော့အာနာယူခဲ့တဲ့ February 1ရက်နေ့တုန်းကတော့ဘိုးကြီးကဒီတက်ထဲမှာပဲရှိနေသေးတုန်းဆိုတော့အဲ့ဒီအချိန်နေတုန်းကဒီအာနာတင်လိုက်တဲ့အတွက်ကြောင့်မို့လို့တက်ထဲမှာဘယ်လိုမျိုးတုံ့ပြန်မှုတွေဘယ်လိုမျိုးအပြောင်းအလဲတွေဖြစ်သွားတယ်ဆိုတာကိုလည်းသိပြဆိုရှင
်ဒီ February 1ရက်နေ့အာနာသိနေပြီရရဘူးဒါကျွန်တော်တို့ဖြတ်နေနေရဗောနော်တက်ထဲမှာရှိနေခြင်းတင်းကတော့မသိကြကြဘူးဗောနော်ဒါပေမဲ့နည်းနည်းလေးရေးစားမှုတွေအပိုင်းကြီးတော့နည်းနည်းရှိတာဗောပါလို့လဲဆိုတော့ဒီဖိုင်လာတရင်နေမတိုင်ခင်မှာဟလာတက်ကနေပြီးတော့ကင်းဖွဲ့ကြီးထုတ်ရတာလို့ဘုံဘုံကြီးဖွဲ့ကြီးထုတ်ရတာလို့ဒါမျိုးတွေတော့ရှိတယ်ကြည့်နော်တို့တော့တကယ်ဖိုင်လာတရင်နေအနာသိနေဆိုမှာအင်တာနက်ဆက်သွယ်မှုရလည်းတက်တော့သွားတယ်ဖုန်းလိုင်းနေရာလည်းတက်တော့သွားတယ်လူတွေကလုံးကလည်းဒါကိုမျှော်လင့်မထားကြဘူးပေါ့နော်တုံ့ပြန်တဲ့အချိန်မှာတော့ပုံစံမျိုးစုံရှိတာပေါ့ပုံစံမျိုးစုံရှိတာပေါ့ဆိုတာတချို့ကကြတော့လေဒီအနာသိလိုက်တယ်ဆိုတဲ့အချိန်မှာအကျိုးအလဲဒါတကယ်ကိုပဲဘာလို့လို့ဘာကံမဲမသိဖြစ်သွားတဲ့လူမျိုးတွေလည်းတွေ့ရတယ်လို့တချို့တွေကြောက်လဲဒီအနာသိမ့်တာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲဒါတို့တွေနေနဲ့နည်းနည်းပြင်းတဲ့လူမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့ဒါတော့ပုံစံမျိုးစုံနဲ့တွေ့ရတဲ့အနေထားတွေပါဟုတ်ကဲ့ဆို
တော့အဲ့ဒီအချိန်မှာတော့ဘိုးကြီးကိုယ်တိုင်ပေါ့နော်ဒီတက်မတော်တာနာသိမ့်လိုက်တဲ့လောက်ရပေါ့မှာဘယ်လိုမြင်ပါလဲရှင
်အာကျွန်တော်ကတော့ဒါကလုံးဝလက်မခံဘူးကြာလက်မခံဘူးဆိုတဲ့အရာကဒါကပြဖော်လာတရင်နေ့မှာအာနာသိမ့်နေသိမ့်နေဆိုတဲ့အကြောင်းရင်းကသူကတော့ဒါဒီအာနာသိမ့်နေပေါ့နော်သိမ့်နေဆိုတဲ့စကြရက်ဖြစ်သိမ့်နေဆိုတဲ့စကြရက်ကိုတုံးသွားတယ်အဲ့တော့သိမ့်နေဆိုတဲ့အကြောင်းရင်းကလည်းဒါမဲသိရင်မတမာမှုဆိုတဲ့အကြောင်းကတည်းကပြီးရဲ့သို့တော်လည်းပဲဒီအကြောင်းအရာကတကယ်တကယ်တော့သူတို့သိမ့်နိုင်လောက်အောင်ဖြစ်တဲ့အကြောင်းတရားတော့မဟုတ်ဘူးကြ။ဒါကြောင့်မလို့ဒါကကျွန်တော်အနေနဲ့ရတော့ပေါ့နော်ဒါကျွန်တော်တူတဲ့အနေနဲ့ရောအာသူ့တူတွေမှာလည်းဒါကိုလက်မခံတဲ့ဘိုင်းကိုအားကြီးကြပါတယ်။
အဲ့တော့ဘိုးကြီးကတော့ဒီအာနာသိမ့်ပြီးတော့လေးလလောက်အကြာပေါ့လေဂျွန်လာကမှဒီတက်ထဲကနေပြီးတော့မှထွက်ပြေးလာခဲ့တာပါဆိုတော့ဘယ်လိုမျိုးအကြောင်းချက်တွေကနေပြီးတော့မှတက်ထဲကနေထွက်တော်မဲဆိုပြီးတော့ဆုံးဖြတ်ဖို့ဖြစ်လာတာပါလဲရှင
်။ဆုံးဖြတ်ရတဲ့အကြောင်းတရားကြီးကတော့အားကြီးပဲပေါ့နော်။ဒါပေမဲ့အဓိကတော့ကျွန်တော်တို့သွန်အားပေးစီတဲ့အကြောင်းကြီးကတော့ပေါ့နော်။ဒီမျိုးတော်လန်ကြီးပေါ်ကြတာပေါ့။ Generation Z တွေရဲ့စီကံရှိမှုဟလားတချို့မှုဒါမထန်ကျင်တဲ့စိတ်တွေပေါ့နောက်တစ်ခုကြတော့သူတို့တွေရဲ့ဒါဒီလိုလုပ်ရမျိုးတွေကိုသူတို့အနေနဲ့ပေါ့နော်ဘယ်လိုနည်းနဲ့မှကိုလက်မခံဘူးဆိုတဲ့အရာတွေမှာသူတို့တွေကအကျဉ်းမဖက်ထုတ်ပြန်ကြရတယ်သို့တော်လည်းပဲအာနာသိနဲ့စစ်ကောင်စီအနေနဲ့ရတော့ပေါ့နော်ဒါနဲ့ကိုတနည်းအားဖြင့်ပြောရမယ်ဆိုရင်ဒါငင်းငင်းချမ်းချမ်းဟလားပြည်ပြည်နဲ့နဲ့နှိမ့်နေဖြစ်ရှင်းရမယ့်အရာတွေမှာသူတို့ကအင်အားတွေသုံးနေဒါတွေနဲ့ကျွန်တော်အနေနဲ့မပြေနိုင်ဘူးနောက်တစ်ခုကကြတော့ကျွန်တော်ကိုယ်တိုင်ကလည်းဆရာဝန်ဖြစ်နေရယ်အဲ့တော့ဒီကောင်စီအာဏာသိမ်းမှုကိုဒါပထမဆုံးဆက်ကျင်လာကြလည်းပဲဒါဆရာဝန်အုပ်စုတွေပဲပေါ့နော်ဒီဆရာဝန်အုပ်စုတွေကလည်းပဲဒီအာဏာသိမ်းတာကိုလက်မခံဘူးဒါနဲ့ပတ်သက်ပြီးတော့လည်းစစ်ကောင်စီနေရတော့ဒါကတကယ်တကယ်ဆိုရင်ဒါကငင်းငင်းချင်းချင်းစီစဉ်လို့ရတဲ့အရာတွေမှာအကြမ်းဖက်လို့ရှာမှုတွေအရာတွေအကုန်လုံးကိုသူကပြင်းပြင်းထန်ထန်ပေါ့နော်ပြင်းပြင်းထန်ထန်တုံ့ပြန်တဲ့အခြေအနေတွေကိုကျွန်တော်အနေနဲ့ကဘယ်လိုမှလက်ခံပြီးခံနိုင်ခြင်းမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးအနေနဲ့တော့ကျွန်တော်ကအာဘိုးကြီးဒီလိုပဲကိုရက်တိနဲ့ဆိုတဲ့ဆုံးဖြတ်ချက်ကိုခိုင်ခိုင်မာမာချပြီးရက်တိခဲ့တာပ
ါဟုတ်ခုနဘိုးကြီးပြောခဲ့သလိုပါပဲဒီစစ်တပ်ရဲ့လုံရက်တချို့ကဒီအတက်မတော်ရဲ့စီကံချင်းဝင်တွေကိုချိုးဖောက်နေတယ်ပြည်သူတွေအပေါ်မှာလက်နက်နဲ့နိုင်ထက်စီးနေလုံနေတယ်ဆိုတဲ့ဟာမျိုးတွေလည်းမြင်နေရပါတယ်ဆိုတော့အဲ့လိုမျိုးကိုယ်တိုင်လုံနေကြတဲ့သူတွေအနေနဲ့ရောသူတို့လုံနေတဲ့လုံရက်ဟာမှားနေတယ်ဆိုပြီးတော့မမြင်နိုင်လို့လုံနေကြတယ်လို့ပြောလို့ရလားရှင်ဒါမှမဟုတ်လို့ရှိရင်ဒါအမဲရောပဲလိုက်နာပြီးတော့လုံနေကြတာလား
အဓိကတော့ပေါ့နော်အာဒီတက်ဆိုတဲ့ဒီຢາກပေါ့เนาะဒါသူရဲ့ချင်းချော့ကိုမန်းကကိုသူကထက်ကနေအောက်ကိုဆင်းဆင်းတဲ့အရာမျိုးပေါ့เนาะအဲဒါပေမဲ့သူတို့တွေကအာခုနပြောသလိုဒီအပေါ်အထက်မင်းကနေအောက်ကိုဆင်းဆင်းတဲ့အတွက်ကြောင့်မျိုးတချို့အရာတွေမှာပေါ့เนาะအမေ့အတိုင်းဆိုရဲ့လုပ်ရတဲ့အရာတွေရှိတယ်ပေါ့เนาะသို့တော်လည်းပဲတကယ့်မြေပြင်မှာလုပ်ရတဲ့ဒါအကောင့်တွေခေါ်ရတဲ့သူတွေပေါ့ဗျာဒါစစ်သားတွေပေါ့เนาะဒါစစ်သားတွေကကြတော့ဒါမျိုးတုံ့ပြန်နေဆိုတဲ့အချိန်မှာတော့ခုနပြောသလိုပေါ့ဒါကလုတ်ပြင်သလားမလုတ်ပြင်ဘူးသလားဆိုတဲ့အရာကိုတော့သူရဲ့ဉာဏ်ပညာနဲ့ပေါ့ဖြစ်ချင်းစဉ်းစားနိုင်မှုတော့လိုတာပေါ့ဗျာဥပမာပြောရမယ်ဆိုရင်ဒါပြစ်တယ်ခတ်တယ်ဆိုတဲ့အရာမျိုးမှာပြင်ကြတယ်ဟဲ့လားဒါကခုနပြောသလိုကိုယ်နဲ့စစ်သားတယောက်ပဲဒါအကျမ်းမဖက်ဆန္ဒပြနေတဲ့ဆွေလူတွေကဒါခုနပြောသလိုပေါ့နော်သူတို့ပညာတနည်းပြန်တုတ်ပြန်နေတဲ့အရာတွေမှမဟုတ်တာဟုတ်တယ်မလားပြစ်တယ်ခတ်တယ်ဆိုတဲ့အရာဆိုလည်းပဲခုနပြောသလိုပေါ့ခေါင်းမပြစ်ဖဲနဲ့ကြောက်ကိုတော်ပြလို့လည်းရတာပဲဒါမှမဟုတ်ဘိုးဘော်ထောင်ပြလို့လည်းရတာပဲပေါ့ဖိချောက်လို့ရတဲ့အရာတွေလည်းရှိတာပဲပေါ့နော်ဒါပေမဲ့အဲ့လိုမျိုးတကယ်အထက်က China is a maiden of one of our not going to be what our peace will be quite that's what today. Yahoo. Loading it on every region, my loading it to the air. They go to Paradise and all of Wendy. You know, the name of Blue Watch and Alumni, looking at them for one of. A big other, you know, Yanagado, Nantinago, don't try to find me, no? Harry Malo, I need to do, you know, in the two then, not the Kuga Jaro, the ว่าร่างไม่ได้มีเลยที่นั่นเนี่ยโจทย์ว่าร่างไม่ได้มีแต่โชคดีเจ้าเราเนี่ยถ้าเทอเมงก็อะไรถ้าอู้ที่รู้ไม่ได้ใช้สิ่งที่อะไรดูดีกันนี่ดีกว่าถ้าดูดีอยู่ไม่รู้ที่อะไรแค่ไม่สิ่งที่มีท่าที่ชี้เลยชี้เลยสุดเลยใช่ไหมดูดีอ่ะที่ดูดีว่าล่าสุดอ่ะดีอยู่เลยชี้เลยมาชี้เลยเอาทุกข้อจ้าเราตัวผู้แรงงานเลยที่ดูยันดูดูมีนี่เรื่องในท่าเลยเช่นนั้นเลยที่นั่นเนี่ยโจทย์ดูยากแล้วก็ไม่โจทย์เลยที่นั่นมีนี่อ
ဟုတ်ပါပြောလို့ဒီပြည်သူကိုရန်သူလို့မြင်နေတယ်ဆိုတော့အမြင်ပေါ့လေဆိုတော့အခုဒီဆန္ဒပြတဲ့သူတွေနောက်အခုလက်နက်ကင်ပြီးတော့စစ်တပ်နဲ့ထိတိုက်တွေ့နေတယ်ဒီပြည်သူကာကွယ်တပ်တွေပေါ့လေအဲ့ဒီဟာတွေကိုသူတို့ကဒီတပ်ထဲမှာဒီလူတွေကဒါတပုံတွေဖြစ်တယ်ပြီးတူတိုင်းပြည်ကိုဖြတ်နေတဲ့သူတွေဖြစ်တယ်အဲ့ဒီလိုမျိုးသူတို့တွေကိုဒီတိုက်နေတဲ့သူတွေကိုမြင်အောင်ပြောနေတာမျိုးတွ
ဟုတ်ကဲ့ပေါ့နော်ဒီပြင်ထာနာတွေမှာဆိုရင်ဟုတ်လားဒီစနားပြတော့ငါတိုင်းပါတယ်ဒီဂျန်စီလူငယ်လေးတွေကသူတို့သနာပြတဲ့နေရာတွေမှာလာကြွတကူလာရောက်လို့မရအောင်လို့အသာစုတွေလုပ်တယ်နော်အသာစုတွေလုပ်တဲ့အရာတွေဒါတွေအားလုံးလည်းဟလားသူတို့အနေနဲ့ကဖမ်းနေစီးတယ်စီးပြီးတဲ့ခါကျရင်လည်း ဒီလူငယ်လေးတွေကိုဒါကခုနပြောသလိုပေါ့အကျန်းဖက်စုဘူးလို့ချားရဲ့ဆိုတဲ့တကယ်မျိုးကတ်တယ်ဒါစစ်ကောင်စီအနေနဲ့ကဒီလိုလူငယ်လေးတွေရဲ့အကျန်းဖက်ဆန္ဒပြလို့ချားမှုတွေကိုသူကမျက်ကွယ်ပြုပြီးတဲ့ခါကျတော့ဟလာအကျန်းဖက်နှိမ်နေတယ်နောက်တော့ပြေးကြတော့ဒီလူငယ်လေးတွေပေါ့နော်စိတ်ထဲမှာလက်နက်ကန်မှာပြန်တုတ်ပြန်ရတော့မယ်ဆိုအနေထားမျိုးကိုရောက်အောင်ကိုသူကလုပ်လိုက်အဲ့တော့အစောပိုင 呢，周边呢，就是嘛说，就会让你需要一个呀，就会让你需要一个。哎呦，大家都不那觉得的话，比如你是讲这些媒体的嘛，大家有呢，没准也是说，那后天没准呢，今年嘞，今年的六月，今年都在对嘛，所以那个我那地方每个月在对那个什么东西呢，那爱天嘛那个，一直对那个我那，每天拿汤布，好啦，每天打有。几乎在古代，就是你呢，在江里，晚上太阳里面露面，对不对？在那里面休眠嘛，是吧？
好，然后那你当然当然了，都免表然了，都啊，单皮有加贵，你家人都表吧？也是说，苦了些的，实在也露一点哈，你单皮加贵不？这个露你吧，也是比较，你看看妈妈表你的都有，我不一定能把表姐嘛那些。
啊，这个就是那种，今天从对岸买的是旅游表姐嘛，那大家眼看眼看的话，你一方面先说这边是羡慕是吧？我去给我的，我过了那些的呀，就爱得去记得嘛。那个呀嘛，把这些事的压力呀，这些事呢，你没他的气压的。OK， 那阿里六七年就话，我那做的都不好了，这个明显嘛，前面的那江山里面的地主的，我再别看点是哪个，我过了也过地里呀，心里有过。然后那块收皮的，那块收皮我加了不呢？比如说六年六月底收哪个的？东里在都里，我们今朝里面没工来偷钱的，喏，啊，大家拿大钱，拿大钱收了钱，那个地主搞过那个，好高好远啦，不过过人家那边没得拉出来嘞，大家看心里今朝里面没工偷钱了。
说实话，不一标的路也不哩，苦干嘛罗？地来干房干嘛？路木工业的账目路，白马八片那边是哪个？七千的个八嘎吧？定来年七年嘛，交你吧，意思咯。第二呢，等于说三大家子里边嘛，第一也是说年年的六月的账目咯。第四只宝嘛，记住了呀，多多留，卡卡滴滴，蒙地的，明年骗你的是啥来？但年六年来吃的苦包，意思咯。但么罗嘛，第八季身体单位就该做第二年的苦了没有？年底的话，第四只宝嘛，第六天，明年骗你的宝嘛，我过一年的不如看啥来先。
今朝早说，把他那标子留过呢。就能看一下的压的就是的。这大数的把 definition 混了过呢。但是大数的 definition 是大家不那就是的我低级压的这大的。不觉得这个我不找问题啊。没人压我们压压过呢。许多钱有的是的过。不那些都你的比如过呢。那些都你的大家。这能够不那就是的过。 Daga, Temporal today, Yaman, and many of them will be able, no? A few days ago, today, the Pinchot Kumaya would attack fishing at the water of our Chia, no? Chia is any family with Chia, anything, Maga. Again, a poor command in the Pogu is not in the Jordan. Out to go, maybe need it, command be needed, Gonzo, still to Gonzo in it, the Alchim, my Chia, Yachi, Allah, Yachi.有时候那边就那路地也薄呢，地窄薄，地窄生这样也是呢，在天津那边呢，这样的房价了，心里好意。
哎呦，你这车嘛来，不一路路没有薄呢，一路没有出来钱呢，路啊，不要来钱呢，都为了心里还嘛也是咯。地都不搞，哎，路没有养地钱呢，都为不比如嘛，这车让你出来安路哦，地地么个些路下呢，都为不搞，那路没有出来上回路破路呢的路，我们嘛来先。
你搞咯，啊。你比如说我们保姆住的你他妈的比较好听就能表现那个小队员的混一个他比如说就能你们保证在那个小队员住的个你这你这是单位的住单位里面的你家的住单位里面的你家的对吗你们穿的他们楼内他们楼内住的去年楼的记得对吗都是你们 information 的接到大人的西南的路啊，我那就是说，一般的话呢，这这这你你各地嘛，那几年来的啊，几年来的说，哎，六七年的嘛，都是温温的嘛，几年的嘛，就是那你个十三年的，就是太阳几年的，啊，很久不嘛的目的啊不，那我那就是说，这就在地嘛，就是，比如那不包没说，咱家里说那不讲呢，你你要去找哪里去呢？喏，我那就是说，这就困一里的，不偏哪里的，去里面说喏。啊，这个讲不要用的气的啵嘛，你要听教们说，因为主要也太过敏大一啵嘛，啊，教不要一样的啵嘛，第一点就是那里面总在的，然后这个话叫做啊困一啵，啊困一是啥个？如果呢，不方便说，因为主要那些压力的啵喏，啊困一的生生抓么啦，大牛，所有的都是气的啵。爸妈那比家没比家的困业务，你要你比较那个，比如那么不往那那心里有那个，就那里面最压的，喏。哎，你说比家家说，起码心里那都得个，比如那不往那不往这边那心里喏，那不往那是啥个说的？不往牛顿起码不，不往牛顿起码不说，比如在我之前，我拿的那他们那，比如那老苦老的老，啊，起码那比较，比如那不往那他们那两分他我老的不喏。哎，罗，今朝你叫你家自家这些事的，俺那个办的是在北马街上，东门关里的是的一家不？东门关里的一家是哪个？在马北伢家了，在北伢家了，是吧？浙江是有六批的土豪们是留的，那比如留的伢了，他来过呀，留的伢了，比如比如使用使用伢妈妈好批的，那留的伢的北伢家了，比如六批的土豪们是留的不？哎，你的呀，那北面的呀，那西南的，特别伢的，那啥的，西南的。然后等你话加入，我那做的这个不，那到底俺那困难嘛嘛？基础大面所以基础不够，不往大面来。基础不干么到，浙江是伢大面，浙江是不往面边来起的。哎，你叫今朝肉面那个，大家在肉面面，那都差嘛不？喏，基础不够，不往大面边来哦。今朝是伢，基础的呀，就是我那个路，基础不够，那不往。这边那边呢，困业咱们那时候留的个呗，今朝我那表嘞，啊叫这样的困业呢，不比其他比那呢是，这才不比哦，啥比哦，不往家嘛话哦，不往呢是啥嘞？今朝我那表个是留的，你从家里问他往不好话，千万你不要嘞，你从那实在不往那家嘞，你连你的管他比留话嘞困难，
So, now song to my major narrowboli, the boy that tail win at chain noir, set up on my mini and mini, a who tuck on the video, my trapilla at chain, my dab on mini and me, Palati, young lady, or your reaction.
The boy mini and you would die to know in the joy, no, I can know how to win. Masala came out, we get it. Now what I'm not for came out, she didn't get it. She didn't get it. I don't know. Now what I'm not for came out, I don't know. She don't take it. I didn't know that, you know.Tapi di dalam sate itu cukup, no? Pungguh itu ada tempat mana ni? Betul, no? Tiga, tiga. Adi lo tiga ane percaya ni. Jono lo yakin ni je, apabila dua malam ni bahagi sini ajar, betul, no? Tonton ni, no? Lalu, macam tu semua di negeri si siapa ni transition kalama, jono ni le, tetapi orang ni agak awal. Lalu, le jono ni orang ni jadi dia sih malai, no? Tapi lo sih malai lagi tu.
Jesus de Marabo, Mimamon, Chen, Kulum, Vio, Mimawa, Chen, Baby, or Tedra, Jesus, Yadimar. Oh, Jesus de Marabo, Mimamon, Okay, what's that? Puji Mimamon, Masumamon, Mimian, Tinsekirawak, Vio, Tolune, season in a battle, Weban, Jam, Beijing, Tedachin, Tongin, Suino, General Zigo, Sayi Tayame, Emily Saga, Burmese at Vio News.com, Chibarak, Mia.
တော့ကင်မျိုးသက်ရေအခုတော့တရင်ချင်းကျုပ်ကိုပြောပြပေးပါဦးဗျာဟုတ်ကဲ့ပါခွန်ညောင်းဝင်ဝင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၅လကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေကလည်းရှိနေသေးပါဒီသတင်းပတ်သက်မှာပဲကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ရွှေကူးနဲ့ကတာမြို့နယ်တွေမှာကချင်လက်နက်ကင်ကရေးနဲ့ဒေသခံ PDF တက်တွေမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစနေနေ့ကလည်းကချင်ပြည်နယ်ရွှေကူမြို့နယ်အဆောင်ကမြို့လာနေမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတယောက်ကဗီဒီယိုကိုပြောပါတယ်ကတာဘက်မှာလည်းစစ်ကောင်စီတပ်ဖက်ကတိုက်လေရင်တွေသုံးတဲ့အပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် 19ကြောင့်တည်ဆုံးရသူ19ဦးရှိကြောင်းနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောပါတယ်ဒီရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်တွင်နေ့စဉ်တည်ဆုံးမှုမှာအများဆုံးဖြစ်ပါတယ်20ပြောင်းကိုရိုနာဗိုင်းရပ်ပိုးသစ်တွေထပ်ပြီးတွေ့လာနေရတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးကောင်းကောင်းမရနိုင်မဲ့ဖြစ်နေတာဟာကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာရေးကိုထိခိုက်စေနိုင်တယ်လို့ EU ဥရောပသမဂ္ဂနဲ့နိုင်ငံပေါင်း19နိုင်ငံပါဝင်တဲ့ G20 ခေါင်းဆောင်တွေဟာကာယောက်ကစတင်ဖြစ်ပွားချိန်ကစပြီးပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကိုအီတလီနိုင်ငံဗင်နစ်မြို့မှာကျင်းပတာဖြစ်ပြီးနိုင်ငံဆောင်မှာဖြန့်ကျက်ထားတဲ့အစည်းအဝေးလုပ်ငန်းတွေအခွန်သက်သာအောင်လုပ်နိုင်မှုရပ်တန့်အောင်အစည်းအဝေးမှာသဘောတူခဲ့ကြပါတယ်။တရင်ချင်းချုပ်ကိုကြီးညာပေးသွားတဲ့ဒေါက်ခင်မြို့သက်ကိုကျေးဇူးတင်ပါတယ်ခင်ဗျာဒီကနေ
ye mana khin season ni ko line kilometer 24 kHz 12113 line kilometer 40 line kilometer 51 line kilometer 190 တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program